ကျွန်တော်ပထမဦးဆုံးမိကျင်တာကအခုဒီဝန်ထမ်းတွေလာစာတိုးဖို့ပြောထားတယ်ပေါ့နော်လာစာတော့ဒီလကတိုးပြီလို့ပြောပါတယ်အဲတော့ဝန်ထမ်းတွေလာစာတိုးတယ်ဆိုတဲ့အတန်းထွက်တိုင်းမှာမြန်မာနိုင်ငံမှာကကုန်စည်နှုန်းတက်တဲ့ကိစ္စကတွဲပြီးတော့ပါလေးရှိပါတယ်အခုတော့ဒီကုန်စည်နှုန်းတက်တယ်ဆိုတဲ့အတန်းတိတ်ကြီးတော့တိတိတတကြီးတော့ဝန်ထမ်းလာစာတိုးရတယ်ဆက်ဆက်ပြီးတော့ကြားရတာမရှိပါဘူးဆိုတော့ကိုစည်သူကိုယ်တိုင်ကောဝန်ထမ်းလာစာတိုးတဲ့အတွေ့ကုန်စည်နှုန်းလာလာကိုဘယ်လိုမြင်နေလဲဗျာ
တော့တီအိုရီတော့ရှိတာပေါ့လေဟိုကျွန်တော်တို့ဒီလောက်စားလာတာတက်တယ်ဆိုရင်သူကဟိုကလည်းလိုက်တက်တယ်ဆိုရယ်တီအိုရီတော့ရှိတာပေါ့တကယ်ဖြစ်မဖြစ်ကတော့ဒါကျွန်တော်တို့ကလက်တွေ့ကြည့်ရမှာပေါ့အခုကတော့စောပါသေးတယ်အခုမှစတင်ကြရတယ်တကယ်တမ်းကျတော့လေအဲ့လာကတွေကမပေးသေးဘူးလေ
ဟုတ်တယ်
ဆိုတော့ဟိုဈေးကွက်တဲလဲကျွန်တော်တို့ကမရောက်သေးဘူးဆိုတော့အခုချိန်တက်တယ်ဆိုရင်တော့ဒါပြောရရင်တိတ်တော့လေစိတ်ကြောင်ပဲဒါတက်တယ်ဆိုရယ်သဘောပဲပေါ့နော်တကယ်ကုန်ကြစိတ်တွေပုံများသွားတာလည်းမဟုတ်ဘူးဝေကြီးတွေလည်းပို့ပြီးဝင်လာတာမဟုတ်သေးဘူးခုတော့ရှိတာပေါ့လေ IMF ကအပြည်ပြည်ဆိုင်ကိုရွေးချယ်ပုံကိုဖွဲ့ရတော့ကျွန်တော်တို့ match ကဟိုကသူတို့ report ထုတ်တာရှိပါတယ်စီးကံကအဲ့ထဲမှာတော့သူကဒီ minimum wage ပေါ့ public ကဒီ output ပေါ့လေအနေဆုံးလောက်ကလာစားကျွန်တော်တို့တိုးလိုက်တဲ့ကိစ္စပေါ့တိုးလိုက်တဲ့အခါကျတော့အဲ့တိုင်းတိုက်လို့တဲ့ကတိုးတယ်ဆိုရင်လည်းဒါ public ကအကန့်အမှာတိုးလို့ကျွန်တော်တို့ဒီပြည်သူပိုင်းကန့်အပေါ့လေအစိုးရဝန်ထမ်းတွေကကျွန်တော်တို့လိုက်တိုးတယ်ဆိုရင်တော့သူကဒီဘဏ္ဍာရေးချိန်တွေကိုသူကတွားပြီးတက်ရောက်နိုင်တယ်ပေါ့
ဘယ်လိုမျိုးတက်ရောက်နိုင်လဲဗန္ဓာရေးချင်းနေပေါ်မှာအနှုတ်လက္ခဏာတော့တက်ရောက်နိုင်လားဆိုတော့ကစိုးစိုးတော့တက်ရောက်နိုင်လား
အဲသူကတော့အဲ့လိုတော့တေချာတော့ပြောမထားဘူးပေါ့နော်ဒါပေမဲ့ तू ကတက်ရောက်နိုင်တယ်ဆိုတော့ तू ကတော့အဲသတိထားဖို့ तू ကပြောတာပေါ့နည်းနည်းပို့ပြီးတော့ဆိုရမှာဝန်ပိသွားနိုင်တယ်ဆိုတော့အဲ့ခါကျတော့ तू ကအဲ့လိုမျိုးတိုးပေးမဲ့စားတော့ तू ကဘယ်လိုလဲဆိုတော့လေကျွန်တော်တို့ဝန်ထမ်းတွေကိုဒီလာကမဟုတ်ပဲနဲ့ပေးနေတဲ့အခွင့်အရေးတွေရှိတယ်ဥမာအိမ်တို့ပါတို့ပေါ့အဲ့ဒါလေးတွေကို तू ကတွက်ပြပြီးတော့မှအဲ့ဒီဝန်ထမ်းရနေရပြုရင်ပြောင်းလဲရင်းနဲ့ပါတခါတည်းတွဲပြီးလုပ်ဖို့
ဟုတ
်ပြောတာပေါ့နော်သူကတတိပေးထားတဲ့သဘောပါဒါပေမဲ့အဲ့လိုမျိုးအခုကျတော့ဒါကောက်ပြီးတော့ကျွန်တော်တို့တိုးလိုက်တာပေါ့လေဆိုတော့ဆွေးရတတိထားပြီးတော့လောက်တာလားဒါမှမဟုတ်ဒီလိုရိုးရိုးပဲလောက်လိုက်သလားဒါတော့မကွဲပြားဘူးပေါ့
ဟုတ်ကဲ့ဆိုတော့ကိုစည်သူကဒီ IMF အကြောင်းပြောလို့ IMF နဲ့ပတ်သက်တာကိုကျွန်တော်တို့တစ်သက်မေးလိုက်ချင်ပါတယ်ဆို IMF တို့ ADB တို့ကမြန်မာစီးပွားရေးလာလာနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့ထွက်ထားတဲ့ IMF ဆိုလည်းဒီ Article 4ဟို consultation ပေါ့နော်အဲ့ဒီမှာသူတို့တုံ့တက်ချက်အစဉ်ခံတာထွက်ထားတာရှိတယ်။ EDB ကလည်းပဲသူတို့ EDB အောက်လို့ထွက်ထားတာရှိတယ်။မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့အတက်ဖက်ကိုပြန်ပြလာတယ်။ဟလာ GDP လည်းအတက်ဖက်ပြလာတယ်။နောက်ထပ်2019မှာလည်းပဲအတက်ဖက်ကိုပြအောင်မယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။ဆိုတော့ကိုစည်သူတို့ပြည်တွင်းကလိလာတဲ့သူတွေကိုယ်တိုင်ကရော IMF နဲ့ EDB တို့ရဲ့အကောင်းမြင်ခံမှန်းချက်ကိုသဘောတူသလား
။ဘာလို့ပြန်ပြီးတော့ဟိုကုန်တက်လာတယ်ပေါ့။တော့ပထမနှစ် NLD ဆိုရတဲ့တက်စတော့ကပထမနှစ်ကနှေးသွားတယ်။ပြီးတော့အခုနှစ်ကတော့ပြန်နလန်ထလာတယ်ဆိုတဲ့သဘောသူတို့ပြောတာပေါ့။ဆိုတော့အဲ့လိုပြောတော့ဟွာတွေကတော့မစိုးဘူးပေါ့လေသူတို့ကိန်းကနန်းတွေကတော့6တို့ပါတော့ကြော်တယ်ဆိုတဲ့အခါကျတော့မစိုးဘူးအဲဒါပေမဲ့သူတို့ကအန်ဒီလေးတွေတော့သူတတိပေးထားတယ်ဥမာဒီ IMF ဆိုရင်ပါတတိပေးထားလဲဆိုတော့ရခိုင်ကိစ္စအခုမှလာမဲ့ကိစ္စဖြစ်နေတယ်ဆိုတော့အဲ့ဒါကိုသူတို့တတိပေးထားတယ်အဲနောက်ပြီးတဲ့အခါကျတော့ဒီ ADB တို့ကဘန်ကိစ္စပေါ့နော် IMF ဆိုလဲဘန်နေကိစ္စချင်းွေကိစ္စကိုဘိုးဘန်ကစီမင်းစီကံထိမ့်သိမ်းတဲ့အခါမှာပန်နေဘက်ကဘလို့ဖြစ်မလဲပေါ့နော်ဆိုတော့အဲ့ဒီဘက်ကိုလည်းသူကတေချာလေးတက်တက်ရဲလုပ်ဖို့သူကထောက်ပြထားတယ
် okay.
ADB ကတော့သူကနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးသူကသတိပေးထားတယ်ဆိုတော့အဲ့လိုမျိုးသူတို့ကကောင်းတယ်လို့ပြောရင်မတစ်ဖက်မှာလည်းအဲရောက်လာနိုင်တဲ့အန်ဒီလေးတွေလည်းသူတို့ပြောထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်အနေနဲ့ကတော့ဟိုဟာကိုစဉ်းစားမိတာပေါ့လေကျွန်တော်တို့ကအကိန်းကနန်းတွေကဘလို့ပဲပြောပြောသူကလူတွေရဲ့ခံစားချက်ကအရေးကြီးတယ်အဲ့တော့ဟိုတက်တော့တက်လာတာဖြစ်နိုင်တယ်ဒါပေမဲ့ဆိုရအားတော့လူတွေပို့ပြီးယုံလာအောင်ပေါ့ဗျာဒါပို့ပြီးတော့ဟိုများများပြောပြီးတော့ဆွေးနွေးတင်တယ်ဒါတိုင်မင်တင်တယ်တကယ်တက်လာတယ်ဆိုရင်လည်းဘာကြောင့်တက်လာတယ်ဆိုတာရှင်းပြနိုင်ရင်တော့ပြည်သူလူထုကပို့ပြီးတော့ဒါစုစည်းပွားရေးပေါ်ယုံကြည်မှုပို့တက်လာမှာပေါ့လေ
ဟုတ်ကဲ့ဆိုတော့တမဒါအသည့်ဦးဝင်းမြင့်ကသူနှစ်ဆန်းပေါ့လေမြန်မာပြည်ကနှစ်တကူမိန်ခွန်းထဲမှာဒီပြည်ပြင်းပြောင်းလဲလုံးမဲ့ဟာတွေသူကခြားပြသွားတာတွေရှိတယ်ပေါ့ကျွန်တော်ကတော့အဲ့ဒီတမဒါရဲ့မိန်ခွန်းထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လုံးမယ်လို့ပြောသွားတာမျိုးတိတိကျကျကျွန်တော်မတွေ့မိဘူးကိုစည်သူအနေနဲ့ဘယ်လိုသဘောရလဲ
နဲတယ်ဟုတ်နဲတယ်တိတ်မပြောသွားဘူးပေါ့နော်သူပြောသွားတာကတော့ဟိုများသောအားဖြင့်ကတော့ဒီဝန်ထမ်းရန်တွေပြုရင်ပြောင်းလဲရင်းနဲ့ဆိုင်တဲ့ဟာမျိုးတွေပေါ့ဥမာအဂိတ်လိုက်စားမှုတိုက်ဖြတ်ရေးတို့တရားဥပဒေစိုးမိုးအောင်တရားစီရင်မှန်နိုင်အောင်တဲ့မှတ်ဖို့တို့ဆိုတော့အဲ့ဒါတွေကတော့သူကဒီကျွန်တော်တို့ဆိုရရန်တွေပြုရင်ပြောင်းလဲရင်းနဲ့ဆိုင်တဲ့ဟာတွေပဲကျွန်တော်တို့များတယ်ဒီကွာရေးကတော့ပြောသွားတာနဲတယ်ပေါ့လေ
ဟုတ်ဆိုတော့အခုချိန်ဒီဆိုလူသားဒီမိုကရေစီဖွဲ့စည်းအနေနဲ့ပါတီဦးဆောင်တဲ့ဆိုးရတက်ခဲတဲ့ကပေါ့လေကျွန်တော်တို့တွေပြောဆိုဆွေးနွေးခဲ့ကြတာရှိပါတယ်ဒီဆိုးရကသူကဟို pro business ပေါ့နော်စီးပွားရေးကို အလေးပေးမဲ့ဒါမှမဟုတ်လေစီးပွားရေးကိုကျန်တိုင်းနဲ့တန်းတူအလေးပေးမဲ့အစိုးရမျိုးဖြစ်မဲ့လာလာမျိုးကျွန်တော်တို့မတွေ့ရဘူးလို့ပြောတော့အခုလက်ရှိသမရဦးဝင်းမြင့်ဦးဆောင်နေမဲ့လက်ထက်မှာလည်းပဲအဲဒီလိုမျိုးစီးပွားရေးကိုတော်တော်လေးအလေးပေးပြီးတော့လုပ်မဲ့အရေးလက္ခဏာမတွေ့ရဘူးဆိုရင်အဲဒီကောက်ချက်ကိုကိုယ်စီရသူသဘောတူလား
เออตัวก็โหวันนั้นเนี่ยพอปุ่ยเปียงเลยลงมั้ยบ่เลยไอ้เราลงได้คามาเราซีวายเนี่ยปะทะแต่วงญีฐานะฤบ่เนาะด่าฤปุ่ยเปียงเลยลงมะล่ะเออด่าเราก็เราตะเช็ดจี้หมดเลยเออนอกตะเช็ดก็บ่าတော့ตุ้ยอ่ะเลยสรอกอู้นอกใบมาတော့ซีวายเนี่ยปะทะแต่ส่งเพ็ดเจ็ดฤก็ๆชะနေล่ะตุ้ยอ่ะเลยบ่เนาะคนเราโลมินิมัมเวจเนี่ยปะทะไปแล้วเออส่งเพ็ดเจ็ดชะตุ้ยอ่ะเลยพี่อขอนกองอุบฤบ่เนาะเออไอ้ห่าမျိုးฤเราลงตาตุ้ยอ่ะเลยเออนอกပြီးတဲ့ကကြတော့အကောင်ကဥပဒေအစ်စ်ပေါ့လေကျွန်တော်တို့ဒါဝင်ငွေကုန်နဲ့ပတ်သက်တာတွေလည်းလုပ်ဖို့ကြိုးစားနေတာကျွန်တော်တို့ကသွားတွေ့ရတယ်ပြီးတော့နောက်တစ်ခုရေးကြည့်တာတော့ရှိပါတယ်ဒါကတော့စီးပွားရေးနဲ့တိုက်ရိုက်လဲဆိုင်တယ်လို့လည်းပြောလို့ရတယ်ဆိုတော့ဒီဖွံ့ဖြိုးရေးအကူအညီပေါ့လေ development assistance policy ပေါ့နိုင်ငံတကာကနေပြီးတော့မှဖွံ့ဖြိုးရေးအကူအညီတွေဘယ်လိုယူမလဲဆိုတဲ့မူဝါဒဒါကလည်းကျွန်တော်တို့စီအိုဒါနိုင်ငံရေးချင်းမြုပ်နှံမှုလို့ပဲဒါစီးစင်းတဲ့ဟာတော်တော်လေးများတဲ့ကကြတော့အဲ့ဒါကလည်းတော့ဒီဝါရီဘောတော့သွားတက်ရောက်နိုင်တယ်ပေါ့ဟ
ုတ်ကဲ့အ
ဲနောက်တစ်ချက်ကတော့ဘာတော့ရှိလဲဆိုတော့ကျွန်တော်တို့ဆွေးရထုတ်လိုက်တာမစာသိဉာဏ်ထုတ်လိုက်တာ sustainable development policy ဆိုတာရှိပါတယ်ဒ
ီမှာ
sustainable development plan ပေါ့နော
်ဟုတ်ကဲ့
ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံချက်အဲ့ကောင်ကသူကစီးပွားရေးလည်းပါတယ်နိုင်ငံရေးတွေပါတယ်ငြိမ်းချမ်းရေးတွေပါလည်းပါတယ်ပေါ့နော်ဆိုတော့စီးပွားရေးကအရင်ကတော့စီးပွားရေးမူဝါဒ12ချက်ကဒါတွေကတနည်းဝေဝေဝါဝါဖြစ်တယ်ဗျာ
ဟုတ်တယ
်အခုဒီအမှာတော့သူအရင်ရတဲ့စာရင်တော့ပို့ပြီးတော့စုံစုံလင်လင်ပါလာတယ်ဆိုတာကျွန်တော်တို့သွားတော့တွေ့ရတယ
်ဟုတ်ကဲ့ဆိုတော့
အဲ့ကောင်ကလည်းအခုမှအကြံဉာဏ်ဒါကဟိုဒီ private sector တို့ဘာလို့ပေါ့နော် public ကတော့ NGO တို့ဘာလို့ပေါ့နော်ဒီအသိပညာရှင်တက်ပညာရှင်တွေကိုအကြံဉာဏ်ယူနေတဲ့နေရာပဲရှိသေးတော့ဘယ်ချိန်လောက်မှသွားပြီးတော့ကျွန်တော်တို့ကောင်းတဲ့ပုံမလဲအဲ့ဒါကတော့ကျွန်တော်တို့ကကြည့်ရအောင်ပါပေါ့ဟုတ်